မြန်မာမပါတဲ့အာဆီယံထိပ်သီးပွဲကြီးကနေအာဆီယံအဖွဲ့ဝင်17နိုင်ငံမြောက်အဖြစ်အရှိတီမော့ကိုမူအားဖြင့်လက်ခံလိုက်ပါပြီ။အာဆီယံခေါင်းဆောင်တွေဆုံးဖြတ်ပေးခဲ့တဲ့လက်ရှိလေ့လာသူအဖွဲ့ဝင်အစဉ်အအောင်မှာအရှိတီမော့နိုင်ငံအနေနဲ့အာဆီယံထိပ်သီးပွဲအပါအဝင်အာဆီယံအစည်းအဝေးတိုင်းကိုတက်ရောက်ခွင့်ရမှာဖြစ်ပါတယ်။ဒါပေမဲ့အဖွဲ့ဝင်အပြည့်အဝဖြစ်ဖို့ကတော့ဆက်လုပ်ရမယ့်လုပ်ငန်းစဉ်တွေရှိနေသေးပြီးဒီလှုပ်ဆောင်ပြီးစီးမှုတွေကိုလာမယ့်နှစ်ထိပ်သီးညီလာခံကိုတင်ပြရမယ်လို့အာဆီယံကထုတ်ပြန်ခဲ့ပါတယ်။အခုအာဆီယံထုတ်ပြန်ချက်ကိုအရှိတီမော့သမ္မတဟိုဆေရာမုဆော်တာကလည်းကြိုဆိုလိုက်ပြီးဒီအတွက်အာဆီယံနိုင်ငံတွေနဲ့တန်တမန်ဆက်ဆံမှုပိုကျဲပြန့်မှာဖြစ်တယ်လို့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေအခွင့်ကောင်းပိုရလာမယ်လို့လည်းပြောလိုက်ပါတယ်။အရှိတီမော့ဟာအနှစ်20ကျော်ကြာအင်ဒိုနီးရှားအောက်မှာနေခဲ့ရပြီးကုလသမဂ္ဂကြီးကြပ်မှုအရလူမှုဆန္ဒခံယူပွဲလုပ်ပြီး2002ခုနှစ်မှာတည်ကြလွတ်လပ်ရခဲ့တာပါ။အာဆီယံထိပ်သီးညီလာခံပြီးမှာတော့အာဆီယံနဲ့ဆက်ဆက်စည်းဝေးတွေကိုဆက်လက်ကျင်းပနေရမှာတရုတ်အာဆီယံထိပ်သီးဆွေးနွေးပွဲကျင်းပပြီးတရုတ်ဝန်ကြီးချုပ်လီကီရှန်ကတောင်တရုတ်ပင်လယ်ကိစ္စမှာအာဆီယံနဲ့ပူးပေါင်းဆောင်ရွက်ပြီးနိုင်ငံတကာဥပဒေတွေကိုကာကွယ်မြင့်တင်သွားမယ်လို့ပြောခဲ့ပါတယ်ခင်ဗျ။